ပြည်ထောင်နိုင်ငံနာကဘာလက်ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းမှာတက်ခဲ့တယ်ဆိုရဲဆွဲချက်နဲ့တေတံချမှတ်ခံလိုက်ရတဲ့မြန်မာအလို့သမားနှုတ်ကိစ္စနဲ့ပတ်သက်ပြီးထိုင်းနိုင်ငံတရားစီရင်ရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပေါ်လာချိန်မှာအခြေအနေကိုအေးအေးဆေးဆေးထိန်းသိမ်းကြဖို့ထိုင်းနဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်ဒီအမှုကိုအခြေခံပြီးအချိန်မြင့်တက်လာတဲ့ထိုင်းစစ်ကြီးရဲ့ဆန္ဒပြပွဲတွေကြောင့်နိုင်ငံတန်တမာဆက်ဆံရေးကိုမထိခိုက်စေချင်ဘူးလို့နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကပြောဆိုပါတယ်အပြည့်စုံကိုကိုသိန်းထိုင်ဦးကတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြည်ထောင်နိုင်ငံသားကဘာလဲခီးသွားနေကိုတတ်မှုနဲ့မြန်မာလူသမားနေကိုတည်တံစီရင်ထားရတဲ့ပတ်သက်ပြီးထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမိုဒဝေဒင်ကမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဦးဝင်းနာမောင်လွင်နဲ့သူတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့အကြောင်းမနေ့ကသတင်းတောက်တွေကိုပြောပါတယ်ဒီမှုမှာထိုင်းတရားရုံးရဲ့မိန်ကနောက်ဆုံးဆုံးဖြတ်ချက်မဟုတ်သေးတဲ့အတွက်အယူခံဆက်ဝင်မှုရှိနေတာဟုသူ့အနေနဲ့နားလည်တဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကပြန်ပြောပြပါတယ်ဆန္ဒပြပွဲတွေကြောင့်ရန်ကုန်မှာရှိတဲ့ထိုင်းတန်ရုံးကောင်စစ်ဝင်ဌာနယာယီပိတ်ထားရပြီးဗီဇာလျှောက်တာနဲ့ခီးသွားလာခြင်းဆိုင်ရာလုပ်ငန်းတွေကိုရှင်းနာထားပါတယ်ဆန္ဒပြသူတို့ချို့ကမြန်မာနိုင်ငံသားနှစ်ယောက်ပေါ်ချမှတ်ထားတဲ့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြန်မပြေမှုဆိုရင်ထိုင်းကုန်ပစ္စည်းတွေကိုသဘိမောက်မယ်ဆိုပြီးတော့ချင်းချောက်နေပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးဦးဝင်းမောင်ကတော့နိုင်ငံချစ်ကြည်ရင်းနှီးမှုကိုငဲ့ပြီးမြန်မာလူငယ်တယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုထိုင်းတရားရုံးကပြန်လည်စဉ်းစားမယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကထိုင်းရှိနေများကောင်စီဖွဲ့ဝင်တွေနဲ့မြန်မာတန်ရုံးကဖွဲ့ထားတဲ့အထူးကော်မတီဖွဲ့ဝင်တွေနဲ့တွေ့ဆုံချိန်မှာအခုလိုပြောပါတယ
်။ဒီချစ်နိုင်ငံလည်းဖြစ်တယ်သာနာကအဆိုးရခြင်းနဲ့ရင်းနှီးရှိတယ်အဲဒါကြောင့်မလို့ဒီကလေးတွေကတတိယပဲပြောရင်နိုင်ငံသားသားအလုသမားဖြစ်တဲ့အတွက်ဒီယူကမှာယူစာတွေကိုလည်းနိုင်ငံချစ်ချင်းကိုထောက်ရှုပြီးတော့ထက်ထက်ဆဲဆဲတွားလိမ့်မယ်လို့လည်းပြောနေပါတယ်
ထိုင်းဝန်ကြီးချုပ်ကတော့ဆန္ဒပြဖိအားပေးတာတွေကြောင့်ထိုင်းဆိုရအနေနဲ့ပြစ်ဒဏ်ကိုပြင်ပေးမှာမဟုတ်တဲ့ကြောင့်ခုခံပြောဆိုထားပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေနီလန်အရယူကန်ဝင်နိုင်ခွင့်ရှိတဲ့ကြောင်းလမ်းဖွင့်ပေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတာမကြီးဦးဝင်းမောင်ကအခုလိုပြောပါတယ
်။ထိုင်းနိုင်ငံအဆိုရနဲ့ထိုင်းနိုင်ငံရဲ့ဥပဒေအရကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်အယူကန်ဝင်နိုင်ကြောင်းလက်ခံပေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးယူကံဝင်ပြီးတော့ကျွန်တော်တို့ဒီကလေးတွေရဲ့ပျော်လင်းချက်ကိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ထိုင်းရှိနေများကောင်စီဥက္ကဋ္ဌ Dead Order ကတော့ထိုင်းဥရေရ730တွင်ယူကံဝင်ရမှာဖြစ်ပေမဲ့ဒီမှုနဲ့ပတ်သက်လို့သေးစိတ်စစ်ဆေးဖို့ကော်မတီတရက်ဖွဲ့ထားတဲ့အကြောင်းနဲ့ယူကံဝင်ရက်ကိုထပ်တိုးပေးဖို့တောင်းဆိုသွားမယ့်အကြောင်းပြောဆိုပါတယ်။
ဒီလောက်ဟောရကြပြကတုံနေว่าถ้า
မန္တလေးကတော့နှုတ်ရဲ့ယူကံကိုထိုင်းယူကံတရားရုံးကလက်ခံစဉ်းစားဖို့တနည်းကလေ3နှစ်အထိကြာနိုင်တယ်လို့လည်းထိုင်းရှိတယ်များကောင်စီဥက္ကဋ္ဌ Dead Order ကပြောဆိုသွားပါတယ်။ဒီတော်တွင်အင်္ဂါနေ့ကမြန်မာနိုင်ငံဆိုင်ရာထိုင်းတန်မတ်ကြီးပစ္စနုစုဝန်ဂျေဒါမြန်မာဆိုရနိုင်ငံဂျာယီဝင်ကြီးဦးဝင်းနာမောင်လွင်နဲ့နေပြည်တော်မှာတွေ့ဆုံပြီးအမှုနဲ့ပတ်သက်လို့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မိတူတွေကိုပေးအပ်ခဲ့ပါတယ်။မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဦးဝင်းနာမောင်လွင်ကလည်းထိုင်းတရားရေးလှုပ်ထုံးလုပ်နည်းတွေနဲ့အညီအယူခံဆင်းဆင်းတက်သွားမယ့်အကြောင်းပြောဆိုထားတာကိုမြန်မာအစိုးရဘက်သတင်းတွေမှာဖော်ပြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအနာဘက်အနေနဲ့ထိတွေ့ဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့မြန်မာအစိုးရသမ္မတဦးသိန်းစိန်ကညွှန်ကြားထားသလိုမြန်မာနိုင်ငံသားနှုတ်ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြန်လည်စဉ်းစားပေးဖို့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးမေအောင်လှိုင်ကလည်းထိုင်းနိုင်ငံကိုတဝန်လာပေးဖို့ထားပါတယ်။လောလောဆယ်ထိုင်းရှိနေများကောင်စီကမြန်မာနိုင်ငံသားတွေကိုကူညီဖို့အတွက်အဖွဲ့ဝင်21ယောက်ပါကော်မတီကိုဖွဲ့စည်းထားပါတယ်။ဒီရှိနေများအဖွဲ့မြန်မာလူမှုကူညီရေးအဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံချစ်ကြည်ရေးကိုထောက်ရှုသောအားဖြင့်ထိုင်းနိုင်ငံဘက်ကပြည်ထောင်လျှော့ပေါ်ရေးစဉ်းစားပေးဖို့ဥပဒေပေါင်းတွေကယူကံဝင်မှာဖြစ်သလိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကလည်းတန်တမန်ရေးဆိုင်ရာလုပ်ငန်းအစဉ်အဆက်မှာအနီးကပ်ပါဝင်ကူညီမှာဖြစ်တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားခဲ့ပါတယ်ခင်ဗျာ။